မြန်မာပြည်ဝင်ခွင့်ပိတ်ပင်ခံထားရတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ရဟီလီဟာထိုင်းနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒီကနေ့ခရီးဆက်ပါပြီ။သူသွားရောက်ဖို့ရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ကုလလူ့ခွင့်ရေးအထူးကိုယ်စားလှယ်ရောက်လာတဲ့ဆိုရင်ရခိုင်ပြည်နယ်ထဲမှာဆိုးဆိုးဝါးဝါသူတို့ကြုံတွေ့ရင်ဆိုင်ခဲ့ရတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုမျက်မြင်သက်သေမှတ်တမ်းအထောက်အထားတွေနဲ့တကွာတင်ပြနိုင်ရေးဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကပြင်ဆင်နေကြပြီဖြစ်ပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ကိုအ мян ပြန်နိုင်ရေးမြန်မာအစိုးရကိုတွန်းအားပေးဖို့အပါအဝင်သူတို့ကိုဘင်္ဂလားဒေ့ရှ်အစိုးရကပို့ဖို့ပြင်ထားတဲ့ဗဆန်ချာကျွန်းကိစ္စကိုလည်းတင်ပြဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ရဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ၁၇ရက်ကြာခီးစဉ်ကတော့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံရဲ့ထုတ်ပြန်ချက်အရထိုင်းနိုင်ငံခီးစဉ်ဟာအဆုံးသတ်သွားပြီးဒီကနေ့ဇန်နဝါရီလ19မှာတော့ဘင်္ဂလားဒေ့ရှ်ခီးစဉ်စတင်ပြီဖြစ်ပါတယ်ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာကိုဆက်ရောက်မှာဖြစ်တယ်လို့အဲဒီကနေတဆင့်ရိုဟင်ညာဒုက္ခသည်တွေရှိရာကော့စ်ဘဇားကဒုက္ခသည်စခန်းလေးစီကိုတွားရောက်ဖို့လည်းရှိပါတယ်မြန်မာနိုင်ငံအတွင်းအထူးသဖြင့်ရခိုင်ပြည်နယ်အတွင်းကစစ်တပ်နဲ့နယ်မြေလုံခြုံရေးတပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ ARSA အစိုးရအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအကြာသူတို့ရင်ဆိုင်ခဲ့ရတဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလအထူးကိုယ်စားလှယ်ရဟီလီရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုလာရောက်ချိန်မှာပြသဖို့မျက်မြင်သက်သေမှတ်တမ်းအထောက်အထားတွေနောက်လူခွေချိုးဖောက်ခံရမှုတွေကိုတင်ပြနိုင်ဖို့ပြင်ဆင်နေကြတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ကိုယ်တိုင်တွဲဆုံမှုစီစဉ်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥယီစလန်ကတော့ရဟီလီခီးစဉ်နဲ့ပတ်သက်ပြီးတော့သူတို့ကိုဒုက္ခသည်စခန်းတာဝန်ရှိသူတွေကပြောပြထားတာနဲ့ရဟီလီလာရင်သူတို့တင်ပြဖို့ပြင်ဆင်နေတာတွေကိုအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ပါသူကလာမယ်ဆိုပြီးတော့ကျွန်တော်ဒုက္ခသည်စခန်းရဲ့တာဝန်သားအရာရှိတော့သူကပြည်ပြီးတော့ပြသတာရှိတယ်ရဟီလီလာရင်ကျွန်တော်ကရခိုင်ပြည်နယ်မှာရှင်ခဲ့တဲ့ကြက်နာရဲ့သူ့နဲ့တက်တက်ပြီးတော့ကျွန်တော်တို့သူ့ကိုတူပြဖို့ရှိပါတယ်ကျွန်တော်ကလောက်ခရဲ့စုပေါ်ခံပြီးပြောနောက်သူ့ကရှင်ကတက်ချက်ခံရတယ်လူတွေရဲ့အကြလာကိုကျွန်တော်တို့သူ့ကိုတူပြဖို့ရှိပါတယ်သူ့လာမယ့်ဆင်ကျွန်တော်ကလူစုပေါ်ခံရတယ်အမျိုးသမီးတွေအမျိုးသားတွေမှာဒုက္ခတွေဆက်ကမှရှိတယ်လူတွေနဲ့ဆက်ဆင်ဖို့ကျွန်တော်ကစီစဉ်ကြပါတယ်ခင်ဗျာကျွန်တော်ရဲ့အရေးကြီးတာကိုကြည့်အောင်ကျွန်တော်ဆောင်ရွက်ပေးဖို့အတွက်သူ့ကိုကျွန်တော်ကတိုက်စစ်တင်ကြဖို့ရှိပါတယ
်ကုလအထုကိုစလဲရဟီလီနဲ့တွေ့ဆုံခဲ့ရင်တော့သူတို့ရဲ့နေရည်ရင်းကိုအမြန်ဆုံးပြန်လို့ကြောင်းတော့ရခိုင်ပြည်နယ်အတွင်းမှာတိမ်းရှောင်ထွက်ပြေးကြခြင်းခြံရစ်ထားခဲ့ရတဲ့ဥစ္စာပစ္စည်းတွေသူတို့ဆုံရှုံနေတာခဲ့ရတာတွေအတွက်တရားမျှတမှုရစေဖို့မြမအစိုးရကိုတိုက်တွန်းတောင်းဆိုပေးဖို့ရဟီလီကိုတင်ပြမယ်လို့ရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဦးမောင်မောင်ကပြောပါတယ
်ဟုတ်ကဲ့ပါအဓိကကမြမဆူရဆီအတောင်းဆိုစင်တာဆဘောတော့မရောဤမူလနဲ့ရရှိဖို့အတွက်ကျွန်တော်တို့လောကောရချုပ်ခံရတဲ့တုံကြရတာဒီကိုသူ့ကိုသင်ပြဖို့အတွက်ကျွန်တော်တို့ပြင်ထားပါတယ်သူဟိုနုံယုံမျိုးကိုပြန်ဆက်ပြောမယ်ဆိုလို့မရောဤအဲ့ကုလသမဂ္ဂတူတူနေလာကမှကျွန်တော်ရဲ့အရေကိုသူကအဲ့ဒီအဆွေမှသူကအပြင်နာတင်လို့ကျွန်တော်တို့မူလနဲ့ရရအောင်ကျွန်တော်ရဲ့ဟိုနိုင်ငံသားကောရဘေဝရရှိအောင်ကျွန်တော်တို့ခွင့်ကျင်းခံရတဲ့ပစ္စည်းဟုတ်တာပစ္စည်းဟုတ်တယ်များလို့ကျွန်တော်ရရှိအောင်ကျွန်တော်ပဲအလားတူဆုံးဆွေးသွားမှာပါ
ကုလအထုကိုယ်စားလှယ်ရဟီလီဟာသူ့ရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာဒုက္ခသည်တချို့ကိုနေရာချထားပေးဖို့စီစဉ်ထားတဲ့ဗဆန်ချာကျိုးကိုလည်းတွားရောက်มาဖြစ်ပါတယ်ရခိုင်ပြည်နယ်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေနေရာရင်းပြန်ရေးအစီအစဉ်ကတိုးတက်မှုမရှိသေးတဲ့အတွက်ယာယီဒုက္ခသည်စခန်းသစ်ကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကစီစဉ်ထားတာဖြစ်ပေမဲ့လည်းအဲ့ဒီကျိုးကိုရိုဟင်ဂျာဒုက္ခသည်တွေဘက်ကတွားလို့တဲ့ဆန္ဒမရှိကြောင်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလအထုကိုယ်စားလှယ်လာရင်တင်ပြဖို့ရှိတယ်လို့လည်းရိုဟင်ဂျာဒုက္ခသည်ဥယီစလန်ကပြောပါတယ
်ဒေါက်တာရဲ့စကားမှာမနက်ကနေစက်ရမဟုတ်နေစက်ပြန်စ်ကျွန်တော်ခေါက်ပါကဒေါက်တာရဲ့စကားကိုလာမယ်လို့ယူဆတယ်နောက်ဒီအနေနဲ့တော့ဘတ်ဆန်ဆာရှင်းလို့လည်းတော့တွားရကြည့်ချင်တယ်လို့ကပြင်ကြတာပါခင်ဗျာဘတ်ဆန်ဆာရှင်းကတော့ဒီလေတမှုတရေရဲ့အလေးဘုံမှာကျက်ကျဲရောက်နေတဲ့ဆိုတော့ကျွန်တော်ကအဲ့ဒီရှင်းကိုတွားဖို့ဆိုတာသိနေပါတယ်ကျွန်တော်ကဒီကတော့ကျွန်တော်ရဲ့နေရင်းကြီးမြန်မာနိုင်ငံကိုကျွန်မရတဲ့လော့ဆင်ပေးဖို့အတွက်ကျွန်တော်ကအဓိကစစ်တမ်းမှာရှိကြတယ်။နောက်ဘတ်ဆန်ဒက်ကပြည်လေတမှုတရားကိုင်းနေတော့ကျွန်တော်ကအဲ့မှာဘတ်ဆန်ဒက်ကိုပြောဖို့ရဆွေးနွေးနေကြတယ်
ကုလထုကိုစလေရဟီလီဟာသူ့ရဲ့ခီးစဉ်အစုံဇန်နဝါရီလ24ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်။အဲ့ဒီခီးစဉ်ရဲ့တွေ့ရှိချက်တွေကိုတော့ကုလထုကိုစလေကလာမယ့်မတ်လလူခွေကောင်စီရဲ့အကြိမ်40မြောက် ညီလာခံမှာတင်ပြပါလဲဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့သူ့ရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအစီအခံစာတွေဟာမှန်ကန်မှုမရှိဘူးတစ်ဖက်သက်ဆန်တယ်ဆိုပြီးပြောဆိုထားပြီးတော့ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကတည်းကပြည်ဝင်ခွင့်ပိတ်ထားခဲ့တာဖြစ်ပါတယ်။ကုလရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအတုခိုးစလဲနဲ့ပူးပေါင်းဆောင်ရွက်ပါလို့မြန်မာအစိုးရကိုကုလသမဂ္ဂဘက်ကတိုက်တွန်းထားပေမဲ့လို့မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂရဲ့လူခွေဆိုင်ရာမူတွေကိုဆန့်ကျင်တာမဟုတ်ဘဲအထူးကိုယ်စားလှယ်ကိုလူပုဂ္ဂိုလ်အနေနဲ့ကန့်ကွက်တာလက်မခံတာဖြစ်တယ်ဆိုတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးဟောက်တို့ဆွမ်းက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်။